သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နေ့စဉ်ရေးပါတယ်စာဝင့်နေရေးဆိုတာအတွက်အလုတ်ကိုင်းဆိုတာဟာအဓိကအခန်းကဏ္ဍတစ်ခုပါနိုင်ငံရေးပတိညင်မှုတွေကြားကမြန်မာနိုင်ငံအတွက်တော့ရှားပါလာတဲ့အလုတ်ကိုင်းခွင်လန်းတွေနှဲပါလာတဲ့ဝင်ငွေတွေကြားမှာအခက်ကြုံလာကြရပါတယ်ဒီအခြေအနေဟာကုညီသူတွေနဲ့ယက်တီနေရတဲ့စေဘေးရှောင်တွေအတွက်တော့ရက်ရက်မအေးစရာဖြစ်လာရတာပါအဲ့ဒီလိုကြုံတွေ့လာရတဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ပလောတဘူစစ်ရှောင်စခန်းကပြည်သူတွေလည်းပါဝင်ပါတယ်။သူတို့တွေအတွက်စစ်ရှောင်ကာလတွေကြာလာတာနဲ့အမျှဘဝရည်တည်နေထိုင်ရေးအတွက်ရရနီးလည်းအမျိုးမျိုးနဲ့အသက်မွေးဝမ်းကြောင်းပြုနိုင်မှုကြိုးစားခဲ့ကြရပါတယ်။ပဋိပက္ခအခြေအနေတွေကြားမှာအတိတ်ကြရှိခဲ့တဲ့လုပ်ငန်းခွင်တွေကိုကြော်ခိုင်းခဲ့ရသလိုစစ်ရှောင်ဘဝမှာတော့အလုံးလုံးကင်ဖို့ဟာလည်းမလွယ်ကူလာပါဘူး။ပလော့တဘူစစ်ဆောင်စခန်းကခလေးနှစ်ယောက်ဖခင်ဖြစ်သူကိုဘရိတ်ကီက
လောက်ခွင်းလန်းဆိုတာသူရာသီပေါ်ချင်းလေးပဲကျွန်တော်တို့မှာရှိတယ်ဗောနော်ကျန်တာတော့အလူရှင်တွေရဲ့ကျွေးရံနေပဲစားနေရတာဗောပြောင်းပေါ်ချင်းဆိုရင်ကျွန်တော်ပြောင်းပေါ်လေအဲ့တခါအဲ့ဟာတွေပဲရှိတာဗောကျန်တဲ့ချင်းကအခုနည်းနည်းမိုးကြလာတယ်မိုးကောင်းလာဆိုရင်ငါးဖမ်းတာတော့ဘာလို့ကုန်ပစ်တယ်ပိုက်ထောင်တယ်အဲ့မှာဒီညုံလေးထောင်တယ်အဲ့ဒါလေးပဲရှိတာဗောကျွန်တော်ဆိုရင်ကျွန်တော်သားနှစ်ယောက်ရှိတယ်မနေ့မိုးလင်းလာတယ်ဒီကောင်လေးကျွန်တော်လည်းပြဿနာတက်တယ်ဘာလို့ပြဿနာတက်လဲမိုးလင်းလာတယ်မုတ်စားမယ်ပဲသူတို့ကဘာမှမသိဘူးလေကလေးဆိုတော့သူတို့တိတယ်မုတ်စားမယ်မနေ့မိုးလေအခါကျကျွန်တော်တို့ကခက်ခဲတယ်မုတ်စားဖို့ငွေကြီးခက်ခဲတယ်အဲ့မျိုးလေးပေါ့လောက်ကန်ခွင့်လမ်းမရှိတဲ့ခါကျတော့အဓိကကျွန်တော်တို့ကဘာဖြစ်နေဖြစ်နေအဆင်မပြေဘူးဆိုတော့သိတယ်ကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့အဆင်ပြေအောင်ကျွန်တော်တို့ဘယ်လိုနေရမလဲအဓိကကျွန်တော်တို့ဘာအလုပ်ရှိတယ်အလုပ်ရှိတာလည်းလှုပ်ထားလုပ်မယ်ကိုစိတ်ဖြည့်ဖြောက်အောင်စိတ်ထွက်ပေါက်ပေါ့နော်မြေရှိနေတယ်ဟိုမြေကြီးကိုမြေပေါက်လိုက်မယ်တခုကျဲဆိုင်လိုက်ပြုတ်လိုက်မယ်တခုစိတ်ထွက်ပေါက်ရတခုပေါ့ဟိုကျွန်တော်တို့ဒါခါကျမှုန်းကျက်တယ်စိတ်အရမ်းမှုန်းကျက်တယ်မှုန်းကျက်ရင်ကိုလှုပ်ချင်တာလေးကိုတခုစိတ်ထွက်ပေါက်တခုရအောင်ဆိုပြီးတော့ရှာဖို့ပြီးတော့လှုပ်ပြီးတော့ဖြေသိပ်ပြီးတော့နေရတာများတယ်ရက်တွေများတယ
်တိုက်ပွဲဖြစ်ပွားရာဒေသတွေနဲ့နှီးဆက်နေတဲ့အခြေအနေမှာစစ်ပေးဆောင်တွေဟာလုံခြုံရေးအခက်အခဲကြောင့်တွာလာအလုပ်လုပ်နိုင်ဖို့ခက်ခဲခဲ့ပါတယ်အရင်အချိန်တည်းကုန်စည်နှုန်းက၅ဆလောက်မြင့်တက်လာတယ်လို့ဆိုကြသလိုအလူရှင်တွေကလည်းမရှိသလောက်နေပါလာခဲ့ပါတယ်တချို့ကတော့စစ်ရှောင်စခန်းကထွက်ခွာပြီးတစ်ဖက်ထိုင်းနယ်စပ်မြို့တွေမှာအလုပ်လုပ်ကြနေကြပေမယ့်တွာလာစီးတွေလုံခြုံရေးတင်းကျပ်မှုတွေကိုကြုံတွေ့ခဲ့ရပါတယ်တချို့စေဘေးရှောင်တွေကတော့စခန်းထဲမှာဟင်းသီးဟင်းရွက်တွေစိုက်ပျိုးရောင်းချကြသလိုတနိုင်တစ်ပိုင်းကုန်ကြောက်ဆိုင်တွေမှုန့်ပဲသေးစားရောင်းချတာတွေလုပ်ကိုင်းနေကြပါတယ်ပလော့တဘူစစ်ရှောင်စခန်းမှာတော့လိကစ်ကော်တိုက်ပွဲကြောင့်နေရက်မပြောင်းနိုင်သေးတဲ့ဒေသခံ900ကျော်စစ်ပေးရှောင်နေကြရတာပါ။အဲ့ဒီထဲမှာကျောင်းနေအရွယ်ကလေးငယ်200ကျော်ရှိနေတယ်လို့သူတို့အနာဂတ်အတွက်လုပ်ငန်းခွင်မရှိတဲ့မိဘတွေဟာရက်ရက်မအေးနိုင်ဖြစ်နေကြရတယ်လို့ဆိုပါတယ်။တောက်ကြနေတဲ့အတားဝေးမျှတဲ့ရေခါကိုလောက်ငအောင်စီစဉ်ပေးနေရင်မိသားစုတွေရဲ့ဘဝအခြေအနေကိုဆက်မတွေးနိုင်တော့တဲ့အထိဖြစ်နေတယ်လို့အရှင်မတူးဖြစ်သူမက်စပေဖြူကဆိုပါတယ်။
ကလေးလေးတနာတယ်ကိုပြဲအနေစားပြီးတော့ကလေးလေးကြောင်ကြောင်လည်းမမှန်မတည့်အောင်ကိုလေးတော့တော့မိဘနဲ့မပြေလဲလို့အခုကိုကလေးလေးကြောင်ခါကျတော့ကိုပြဲကနေစားပြီးတော့ဒုက္ခရောက်တော့ကလေးလေးစားမထက်ဘူးဒါမဲ့ဒီရောက်တော့လေကလေးတွေကလေးကုန်တယ်လေဒါမဲ့ဆရာဆရာမတွေလည်းရှိပါတယ်ဂျေစုလည်းအများကြီးအများကြီးတင်ပါတယ်ဆရာမတွေဟိုအကုန်လုံးကသူ့လိုငါလိုကြီးပဲဆိုတော့ဒုက္ခနဲ့အချင်းကြီးကလည်းဘယ်တော့မှအေဂျင့်မဆိုတာကိုကမသိဘူးလေကိုကလေးအစီဘာဖြစ်ဆိုတော့သူများလေးစေတနာရှိလို့လှူလိုက်တဲ့အလှကြတော့ညှော်မြင်ပြီးကိုသစားရဲမှလည်းတော့စေရဲအတွက်လည်းကိုနေတဲ့အုပ်ကြီးတို့များအလှရှင်နဲ့လှူနေတာကလည်းနှစ်နှစ်ချီရှိနေပြီဆိုတော့လေအဲ့နဲ့ကိုကမျိုးမျိုးတွေးတဲ့ဒီကလေးရဲ့စေရဲရောနောက်ဒီမှာမျိုးစီလေးတွေဆရာတွေပေးထားတယ်ဒီဟာအကောင်ဆောင်တွေဝေထားတဲ့ဟာတွေကိုကပြန်ရောင်းလို့လည်းရတယ်။ရောင်းမှုရတဲ့ပတ်စံကိုအကုန်မသုံးမဲ့အစီပြန်ဝယ်ပြန်ဆိုင်လည်းရတယ်။အချက်လေးတွေဝေးတယ်။မိုတာများတဲ့အခါကျလို့စီရင်ဖေးသူ့ဘေးလို့ဖေးလေးတာငားလေးရိုက်ဖားလေးရိုက်ပေါ့အဲ့လိုမျိုးလေးတွေခြံဖန်ပြီးကျွေးတယ်။ငှက်လေးတွေထောင်ကျွေးတယ်ဟုတ
်။ပညာရေးအခွင့်အလမ်းတွေအလောက်ကင်ခွင့်လန်းတွေနဲ့ဖြတ်တန်းနေရမယ့်လူငယ်တွေဟာလည်းစစ်ဆောင်နေရတဲ့ကာလမှာအချိန်တွေဖြုန်းတိသလိုဖြစ်နေတယ်လို့ခံစားနေကြရပါတယ်။အင်တာနက်လျှက်စင်ပြီးလွတ်လပ်စွာသွားလာခွင့်အစစအရာရာဆုံးရှုံးနေကြရတဲ့အချိန်ဒီမှာတော့ဘဝတက်လန်ဟာကိမ့်မဲ့သလိုဖြစ်နေပြီလို့လူငယ်အချို့ကပြောပါတယ် ရွေးချယ်စရာမရှိတဲ့အချိန်မှာတချို့လူငယ်တွေဟာအရွယ်မတိုင်ခင်အိမ်အောင်ပြုတ်ကြတာတွေနဲ့စာသင်ခန်းကိုစွန့်ခွာသားကြတာတွေရှိပါတယ်တချို့စစ်ဆောင်စခန်းတွေမှာတော့ဒေသခံလူငယ်တွေစုပေါင်းပြီးကြားကာလပညာရေးအထောက်အကူပြုနိုင်တဲ့သင်တန်းတွေလှုပ်ဆောင်နေကြပါတယ်။မူလာတန်းရွယ်ကလေးငယ်တွေကိုပညာသင်ကြားပေးနေတဲ့ဒေသခံအသက်23နှစ်အရွယ်မတ်အေးမြချိုကတော့ပညာရှင်တစ်ယောက်အနေနဲ့ဘဝကိုဖြတ်သန်းနေတာပါ။ဒါပေမဲ့လက်ရှိမှာတော့စစ်ဆောင်ကလေးငယ်တွေကိုပရဟိတအနေနဲ့စတင်ရင်းမယ်သူ့ရဲ့ဝါသနာကိုရှေ့ဆက်နေခဲ့ပါတယ်။
အခွင့်အရေးတွေကဒီမှာဆိုလူငယ်တွေအနေနဲ့ပေါ့နော်သူစားလမ်းပြပေးမဲ့သူမရှိတဲ့အတွက်ကြောင့်မလို့ကလေးလူငယ်တွေကတော့ဒီတိုင်းပဲလမ်းပြောင်းနေဦးမှာပဲလမ်းလည်းပြောင်းနေကြတယ်အတိအမိတ်ဆွေတွေသူတို့ရှာဖွေတယ်ရှာဖွေပြီးတော့မှရရလောက်ကိုပဲသူတို့လည်းလောက်ကြတာပေါ့လောက်ကိုင်းရတာအဲအစီမပြေဘူးဆိုရင်တော့မှသူတို့လည်းတိခတ်ပြီးတော့လောက်ကြရတာပေါ့တက်မွေးညောင်းပညာလေးတွေသင်တန်းလေးတွေပို့ချပေးပြီးလို့ရှိရင်ချက်ပြီးတော့မှဖွင့်ပေးနိုင်ရင်တော့ကောင်းတာပေါ့တချို့ကြတော့သင်တန်းပေးပြီးတော့မှပစ္စည်းတွေမပို့ချပေးဘူးပါဘူးဆိုလို့ရှိရင်ကလေးတွေတော့ကလည်းဆက်ပြီးတော့မှအကောင့်ထဲပို့ဖို့တော့ကိုအဆင်မပြေဘူးပေါ့နော်ဝါသနာကတော့ဆရာမဖြစ်ချင်တာပေါ့ဒါပေမဲ့ကိုဖြစ်ချင်တဲ့ဝါသနာလေးနဲ့ကလေးတွေကိုအခုချိန်မှာတော့ပညာသင်ကြားပေးနေတယ်နောက်ပိုင်းကျရင်တော့ဒီလောက်ကိုနားပြီးတော့ကိုပိုင်လုပ်ငန်းလေးလုပ်နိုင်အောင်တော့ကြိုးစားမယ်ဒါပေမဲ့နိုင်ငံရေးပြီးမှပ
ါကရင်ပြည်နယ်ဟာလက်ရှိအာဏာသိမ်းကာလအတွင်းတိုက်ပွဲဖြစ်ပွားတဲ့အရေးအတွေ့အများဆုံးနဲ့စစ်ဆောင်ပြည်သူပမာဏအများဆုံးပါနှစ်နှစ်ကျော်ကာလအတွင်းမှာပဲစစ်ကောင်စီနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေကြာကြိုက်ပွဲ 9,000 ကျော်အထိဖြစ်ပွားခဲ့ပြီးစစ်ဆောင်အရေးတွေဟာလည်း 6 သိန်းနီးပါးရှိနေပြီဖြစ်ပါတယ်။လက်ရှိမိုးရင်းကာလမှာလည်းစစ်ဆောင်တွေတိုးလာတာနဲ့အမျှအကူအညီရရှိမှုကတဖြည်းဖြည်းညော့နေလာကြပြီးချိုးချံချွေတာမှုတွေနဲ့ပဲရှေ့ဆက်နေကြရပါတယ်။လေချောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တန်တွေကြမှာအပြင်းထွက်အလုံးလုံးကန်ကြရတဲ့မိဘတွေအနေနဲ့လည်းစစ်ဆောင်စခန်းမှာကျန်ခဲ့တဲ့ကလေးတွေအတွေ့စိုးရိမ်ပူပန်မှုကအမြဲလိုလိုဖြစ်နေရတာပါကလေးမိဘတူဖြစ်တဲ့ကိုကျော်စင်လက်ကတော့ကုံစင်းတွေကိုလိုက်လံစူးစီးပြန်ရောင်းချရင်းမိသားစုအတွေ့ယုံကန်နေသူပ
ါပို့ပြီးတော့စူးစမ်းကျင်တယ်ဒါပေမဲ့ဟိုနေကြောင်ဒီလဲစားလေးဆန်လဲနားထောင်ဆိုလိုပေါ့နိုင်ငံရေးခေတ်ခါလဲမကောင်းတဲ့အချိန်တွေဟိုနားတော့နားထောင်တယ်ဟိုတိုက်ပွဲဖြစ်နေလို့ရှိရင်လဲသွားမရလာမရဖြစ်မှာလဲစိုးတော့တခါတလေတိုက်ပွဲဖြစ်လို့ရှိရင်ဟိုသူတို့ဟိုလဲသူတို့စကားစပ်ကဘီဂျီအဘကလမ်းပိတ်တာတွေလဲရှိတယ်လမ်းပိမိမိမှာလဲကြောက်တယ်ပေါ့အဲ့ဒါမျိုးတွေတချို့တချို့ဟိုကုပေါ့ချိန်စားပြီးတော့ပေါ့ဟိုနားထောင်လာနားထောင်ပြီးတော့သွားလာလောက်ရတယ်ပေါ့ရောင်းချရတယ်ဝင်ဝင်စားတော့ဦးနဲ့ဦးမိန်းမနဲ့လင်မယားနှစ်ယောက်ပဲထွက်စီရောက်ကလေးတွေကိုထားခဲ့ဟိုပူတော့ပူတာပေါ့ရှင်းမှာဈေးသွားရောက်နေချိန်နောက်မှမြင်ပါဖြစ်မလဲကိုကလေးတွေဒီစကမ်းမှာပဲထားခဲ့တယ်လीကြောင်တက်ပေါ့ဘာမြင်ဖြစ်မလဲဘာမြင်ဖြစ်မလဲနဲ့နောက်ပိုင်းတော့ပူမိတာပေါ့ကလေးတွေတော့ဒါပေမဲ့ကလေးတွေကိုတော့မှားထက်ခဲ့တာပေါ့ဖြစ်လာလို့ရှင်းဒီလိုနေဒီလိုသွားအဲ့ဒါမျိုးတော့မှားခဲ့တယ်တွားဤသူများကိုအာပြုတ်ပြီးနေလို့လည်းအဆင်မပြေဘူးလေပေးကျွန်တော်တို့လူကြီးကပေးနိုင်တဲ့အလောက်လောက်တော့ပေးနိုင်တာပေါ့ရှိတဲ့ခါလည်းရှိမှာပေါ့မရှိတဲ့ခါလည်းမရှိဘူးလေဟိုကိုပေါ့ကိုရမယ်လို့ထွက်လို့ဝင်လို့ပေါ့
နှစ်ပေါင်း80ကျော်ကြာပြည်တွင်းစစ်ကြာမှာဆစ်ဆောင်ဘဝနဲ့ပဲဖြတ်တန်းနေကြရတယ်ကရင်ပြည်နယ်ကဒေသခံတွေဟာတကြော်ပြီးတကြော်ဆစ်ဆောင်ရင်စစ်ပေးဆောင်ဘဝနဲ့အချိန်ကုန်ဆုံးခဲ့ရပါတယ်တချို့ဒေသတွေမှာတိုက်ပွဲတွေညင်သွားကြပေမဲ့စစ်ရဲ့နောက်ဆက်တွဲမိုင်းပြဿနာတွေမပောက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကြောင့်နေရပြန်ဖို့စိုးရိမ်နေကြသူတွေလည်းရှိပါတယ်အလူရှင်တွေကိုပဲအာကိုရင်ကျုံတလူဘဝကိုဖျက်ဆီးနေထိုင်ကြရတာကိုဖြည့်ရှင်းနိုင်ဖို့အလောက်ကင်ခွင်လန်းဟာရေရှည်စဉ်းစားရမယ့်အရာလို့ရှုမြင်ကြပါတယ်စစ်ဆောင်တွေရဲ့ဘဝမြင့်တည်းလူငယ်တွေရဲ့အနာဂတ်အတွေ့အထောက်အကူပြုစီနိုင်တဲ့သင်တန်းတွေကိုသင်ကြားပေးနေပေမယ့်လူဦးရေနဲ့သင်ကြားနိုင်မှုကလုံလောက်မှုရှိဘူးလို့စစ်ဆောင်တာဝန်ခံဆရာမနော်ဖော်လဲကဆိုပါတယ်
သူတို့တွေကအခုလောလောဆယ်အလောက်ကင်ခွင့်လန်းအတွက်သူတို့အတွက်ဆုံးရှုံးတယ်နောက်ပြီးတော့ကျမတို့ကဒီမှာပညာသင်ခွင့်အတွက်သူတို့တွေကဆုံးရှုံးတယ်အလောက်ကင်ခွင့်လန်းအတွက်စဉ်းစားပေးတာကကျောင်းသားပဲဖြစ်ဖြစ်အဲကျောင်းမနေတဲ့ကလေးတွေပဲဖြစ်ဖြစ်ကွန်ပျူတာနှိမ့်နိုင်တဲ့သင်ချင်တဲ့ကလေးတွေအားလုံးကိုအခုလောလောဆယ်ကျမတို့ကွန်ပျူတာသင်ထားပေးတယ်တရုတ်ဆရာမလည်းခေါ်ထားပေးတယ်နောက်ပြီးတော့အင်္ဂလိပ်စာသူတို့ဆစ်ဆောင်စဉ်ကာလအတွင်းမှာသူတို့ပညာရည်ရလေးတစ်ခုသူတို့အလောက်ကင်အတွက်ရှိရတဲ့အလောက်ကင်လေးအတွက်အစဉ်ပြေွားအောင်ဆိုပြီးတော့ကျမတို့ကအဓိကမြန်မာစာသင်ကြားအင်္ဂလိပ်စာနဲ့တရုတ်စာကွန်ပျူတာကို ဟိုအားထားပြီးတော့သူတို့တင်ပေးတယ်ဒီရဲ့လူငယ်လူရွယ်လေးတွေတချိန်ကြရင်အလုပ်လုပ်တဲ့ခါကြရင်အလုပ်ကင်ခွင်လန်းတယ်မှာသူတို့အရင်ချင်းပြည့်မီရင်ဘာပဲဖြစ်ဖြစ်သူတို့အလုပ်ကင်အတွက်အဆင်ပြေမလားပေါ့နော်အဲ့ဒါလေးတွေစဉ်းစားပြီးတော့တင်ကြပေးတယ
်မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နေပါဟာပဋိပက္ခတွေကြားမှာအခက်ကြုံနေရတယ်လို့သုတေသနစစ်တမ်းတွေမှာဖော်ပြထားပါတယ်အဲ့ဒီတဲမှာတော့နှစ်ပေါင်း80နီးပါးပြည်တွင်းစစ်ကြာရှင်သန်နေရတဲ့ကရင်ပြည်နယ်ဟာအများဆုံးပမာဏအဖြစ်ပါဝင်နေတာပါနေရစွန့်ခွာဒေသခံတွေအကျတော့မငြိမ်းနိုင်သေးတဲ့ပဋိပက္ခလိုင်းလုံးတွေကြမှာအလောက်ကင်ခွေလန်းဟာကောက်ရုံးမြင်တစ်ခုလိုဖက်တွဲမျောလင်းနေရစေပါဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ